Voice of America in Burmese.
မင်္ဂလာပါရှင် VOA American တာရဲ့2019ခုနှစ်နိုဝင်ဘာလ24ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမတ်မြသတင်းအောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီသန္တရရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပခဲ့ပြီးတော့ဟောင်ကောင်ပြည်သူတွေစံချိန်တင်လောက်အောင်မဲပေးခဲ့ကြပါတယ်။ပုံချမ်းမင်းကြီးဖရန်စစ်ဟာဒုတိယကမ္ဘာစစ်အတွင်းကအနုမြူဘုံကျဲခံခဲ့ရတဲ့နောက်ဂျပန်နိုင်ငံကနာဂါဆာကီနဲ့ဟီရိုရှိမားမြို့တွေကိုဒီကနေ့မှာတွားရောက်ခဲ့ပါတယ်။ယူရိုနိုင်ငံတဝမ်းကဆန္ဒပြပွဲတွေကိုလုံခြုံရေးကပစ်ခတ်တာကြောင့်လူ9ယောက်ထပ်မံနဲ့ထိဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒီသာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ခုဆက်ပြီးတော့နားဆင်ကြားရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်နိုင်ငံရေးလောကမှာသမ္မတရွေးကောက်ပွဲအတွက်ဒေါ်လာတန်းနဲ့ချီပြီးတော့အလှငွေထည့်ဝင်ရင်တန်မတ်ခတ်အပ်တဲ့အလေထားနဲ့ပတ်သက်လို့
How did Ambassador Sutherland get there? You know, this is not a man who had any qualifications except one. He wrote a check for $1 million.
သမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်ကြသူတွေရဲ့သုံးသက်ပြောကြားချက်တွေနဲ့တူနားဆင်ကြရမှာဖြစ်ပါတယ်။အဲ့ဒီနောက်ချီလီနိုင်ငံရဲ့နိုင်ငံရေးမငြိမ်သက်မှုတွေနဲ့ Iron Man သမ္မတလူသားရဲ့ကမ္ဘာစံချိန်တင်လိုက်တဲ့ဒီလေထဲဝဲပြန်မှုတခါထိုင်းမြန်မာလာအိုသုံးနိုင်ငံနယ်စပ်ကဖန်ဆီးရမိတဲ့ဒီမူရစ်စိတ်ကြွဆေးပြားတွေအကြောင်းကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်မြသင်အောင်တို့ကပြောပြပေးပါမယ်ရှင်။
ဟောင်ကောင်မှာတော့ဒေသန္တရရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပခဲ့ပြီးတော့ဟောင်ကောင်ပြည်သူတွေစံချိန်တင်လောက်အောင်မဲပေးခဲ့ကြပါတယ်။ဟောင်ကောင်ဒေသခံတွေကမဲပေးဖို့အတွက်မဲယုံတွေမှာတန်းစီခဲ့ကြပြီးတော့မဲပေးတဲ့သူဟာအလွန်များတာကြောင့်လူဒဏ်အရှိကြီးဖြစ်ခဲ့ပြီးတော့အတော်များများဟာလည်းမဲပေးဖို့အတွက်ကိုတရားရည်လောက်ဆောင်ခဲ့ရပါတယ်။ဒီခရိုင်ကောင်စီရွေးကောက်ပွဲတွေမှာဟောင်ကောင်ပြည်သူတွေကနေရွေးချယ်တင်မြောက်လိုက်တဲ့သူတွေအနေနဲ့ဥရေပြုနိုင်တဲ့အခွင့်အာဏာတော့ရမှာမဟုတ်ပေမဲ့လည်းဒီရွေးကောက်ပွဲဟာပြီးခဲ့တဲ့ဇွန်လကဟောင်ကောင်မှာစုရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ချိန်ကစပြီးတော့ဟောင်ကောင်ပြည်သူတွေအနေနဲ့ပထမဆုံးအကြိမ်ဖြစ်တဲ့မဲပေးကြတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာမဲပေးဖို့အတွက်စည်ရင်ပေးပြီးတော့မှတ်ပုံတင်ထားတဲ့သူဟာ4.3%ရှိပြီးတော့အများဆုံးစန့်ကျင်တင်ထားတာဖြစ်ပါတယ်။ဟောင်ကောင်အစိုးရရဲ့တရားဝင်စည်းရင်းရတော့မဲပေးတဲ့သူတွေများလွန်တာကြောင့်ဒီကနေ့နေ့လယ်ပိုင်းမှာကလေးကမဲပေးသူအရေအတွက်ဟာပြီးခဲ့တဲ့2015ခရိုင်ရွေးကောက်ပွဲမှာမဲပေးတဲ့သူအရေအတွက်ထက်ကိုပိုပြီးတော့များသွားခဲ့တယ်လို့ဆိုပါတယ်။ညနေ3နာရီခွဲမှာတော့မဲပေးတဲ့သူအရေအတွက်ဟာ2တန်းလောက်ထိမဲပေးခဲ့ပြီးဖြစ်တယ်လို့လည်းပြောပါတယ်။ဒီရွေးကောက်ပွဲမှာမဲပေးတဲ့သူတယောက်ကတော့ဒီဆန္ဒပြပွဲတွေဒီရွေးကောက်ပွဲဟာဆန္ဒပြပွဲတွေဆက်လုပ်နေတာအဖြစ်နဲ့ရှုမြင်ကြောင်းနဲ့ဒူတော်များများကအပြောင်းလဲတွေလိုချင်ကြပြီးတော့ဒီရွေးကောက်ပွဲဟာအရေးကြီးတယ်လို့လည်းပြောပါတယ်။ဟောင်ကောင်ရွေးကောက်ပွဲတွေကိုတော့ည9နာရီအထိတော့ဆက်ပြီးတော့မဲပေးကြမှာဖြစ်ပါတယ်ခင်ဗျာ
။အာရှတိုက်အတွင်းမှာတပတ်ကြာခရီးစဉ်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဘိုယဟန်မင်းကြီးဖရန်စစ်ကဒီကနေ့နာဂါဆာကီမြို့အကစားခွဲမှာကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံတဲ့လူမှုစီဝေးပွဲအတွင်းစစ်အတွင်းမှာတားကောင်ဖြစ်ခဲ့ရသူတွေအတွက်ဆုတောင်းမြတ်တာပို့သခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းကနျူကလ িয়ার ဘုံးကျဲတာကိုခံခဲ့ရတဲ့ဂျပန်နိုင်ငံနာဂါဆာကီနဲ့ဟီရိုရှိမားမြို့တွေကိုရည်ညွှန်းပြီးတော့နျူကလ িয়ার အသုံးပြုတာကိုပြစ်မှုကျူးလွန်တဲ့လုပ်ရပ်အဖြစ်ဘိုယဟန်မင်းကြီးကပြောဆိုလိုက်ပါတယ်။1945ခုနှစ်တုန်းကဟီရိုရှိမားမြို့ကိုအမေရိကန်တို့ကနျူကလ িয়ার ဘုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း3,400သေဆုံးခဲ့ရပြီးနောက်3ရက်အကြာနာဂါဆာကီမြို့ကိုထပ်ပြီးတော့တိုက်ခိုက်တဲ့အတွက်လူပေါင်း9,400သေဆုံးခဲ့ရတာပါ။နျူကလ িয়ার ဘုံးတန်ကနေအသက်ရှင်ကျန်ရည်သူတချို့လည်းဒီစုဝေးပွဲကိုတက်ရောက်ခဲ့ပါတယ်။ဘိုယဟန်မင်းကြီးဖရန်စစ်ဟာတနင်္ဂနွေနောက်ပိုင်းမှာဟီရိုရှိမားမြို့ကိုဆက်လက်တွားရောက်ပြီးတော့နျူကလ িয়ার ဘုံးကြောင့်သေဆုံးခဲ့ရသူတွေအတွက်လွှမ်းသူပန်းခွေချခဲ့ပါတယ်။ကမ္ဘာတဝန်းမှာနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်လှုပ်ဆောင်ကြဖို့ကိုလည်းဘိုယဟန်မင်းကြီးကသူ့ရဲ့လေးရတာဂျပန်ခီးစဉ်တွင်မှတိုက်တွန်းခဲ့ပါတယ်ရှင်
။ယူရိုနိုင်ငံတောင်ပိုင်းမှာဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်9ယောက်ထပ်မံထိဆုံးပြီးတော့ဒါဇင်နဲ့ချီတန်းရရသွားတယ်လို့အီရတ်ရဲတပ်ဖွဲ့နဲ့ကျန်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ယူရိုနိုင်ငံမြို့တော်ဘက်ဒတ်နဲ့တောင်ပိုင်းကမြို့တွေမှာဆန္ဒပြပွဲတွေဟာအခုဆိုရင်သတင်းပတ်နဲ့ချီပြီးတော့ဆက်ဖြစ်နေတာပါ။ဆန္ဒပြတဲ့သူတွေဟာနာဆီရီယာမြို့ကတရားသုံးခုပေါ်မှာစုဝေးခဲ့ကြပြီးတော့ဒါကိုလုံခြုံရေးတပ်ဖွဲ့တွေကတကယ်ကြီးစစ်တွေမျက်ရည်ပုံးတွေတုံးပြီးလူစုခွဲခဲ့တာကြောင့်၃ယောက်ထပ်မံထိဆုံးခဲ့ပြီးတော့50ကျော်ဒဏ်ရာရတယ်လို့ပြောပါရယ် ဒါပြင်အီရတ်တောင်ပိုင်းကဘတ်စရာမြို့နားကဒီအဓိကစိတ်ကမ်းမြို့ဖြစ်တဲ့အုမ်ကဆာစိတ်ကမ်းနားမှာလည်းဒီနေ့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်နေနေခဲ့တာကြောင့်နောက်ထပ်နှစ်ယောက်တည်ဆုံးပြီးတော့80ကျော်တန်ရသွားခဲ့တယ်လို့ဆိုပါတယ်ဒီဆုံးသွားတဲ့သူတွေဟာတနက်ကြီးစံထိမှန်ပြီးတည်ဆုံးခဲ့တာဖြစ်ပြီးတော့အတော်များများကလည်းစိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ကျမတွေတောင်းရှိသူတွေကပြောပါတယ်။ယူရိုနိုင်ငံတော်မှာအခုလိုက်စားမှုတွေအလုပ်လက်မဲ့ပြဿနာတွေနဲ့အများပြည်သူတွေအတွက်ပြီးနေတဲ့ဝန်ဆောင်မှုတွေမှာအားနည်းချက်တွေရှိတာကြောင့်ယူရိုနိုင်ငံတော်ကမြို့တွေမှာဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့သတင်းပတ်တွေကအီရန်နိုင်ငံဆန္ဒပြပွဲတွေမှာအခကြေးငွေယူပြီးတော့ဆန္ဒပြခဲ့ကြတဲ့ကြေးစားဆန္ဒပြတဲ့လူတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့အီရန်တော်လှန်ရေးစောင့်တပ်တပ်မှုကပြောပါရယ်။နိုဝင်ဘာလ15ရက်နေ့ကလောင်စာဆီဆေးတွေကိုအစိုးရကအစမတန်တိုးမြှင့်ခဲ့ပြီးတဲ့နောက်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဖြစ်ပေါ်ခဲ့တာပါ။ဆန္ဒပြပွဲနဲ့ဆက်နွယ်နေတဲ့သူ180လောက်ကိုလည်းဖမ်းဆီးထားတယ်လို့ First သတင်းဌာနကတနင်္ဂနွေနေ့ကပြောပါရယ်။ဒီဆန္ဒပြပွဲတွေမှာဥဆောင်လှုပ်ရှားသူတွေကိုအရေးယူသွားမှာဖြစ်ကြောင်းလည်းအီရန်တော်လှန်ရေးစောင့်တပ်ဒုတိယတပ်မှူးအလီဖာဒါဗီကပြောပါရယ်အင်္ဂါနေ့ကဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူစီးရင်တိတိကျကျမသိရပေမဲ့တထောင်ကျော်လောက်ရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောပါရယ်အာဏာပိုင်တွေကဆန္ဒပြပွဲတွေအတွင်းမှာတိုက်ဆုံသူ9ယောက်လို့အတည်ပြုပေမဲ့အပြည်ပြည်ဆိုင်ရာ Amnesty အဖွဲ့ကြီးကတော့အီရန်ဆန္ဒပြပွဲတွေကြောင့်လူ100လောက်အသက်ခံခဲ့ရပွဲရှိကြောင်းနဲ့တိုက်ဆုံသူစုစုပေါင်း200လောက်ရှိနိုင်တယ်လို့ပြောပါရယ်စီးပွားရေးအခြေအတဲနဲ့ရင်ဆိုင်နေရတဲ့အီရန်ပြည်သူတွေဟာလောင်စာဆီဆေးတွေတက်သွားတာကြောင့်ပို့ပြီးတော့ကြက်တဲတဲ့ချင်းတွေကိုရင်ဆိုင်ရတဲ့အတွေ့မကြည်မနက်ဖြစ်နေတာပါ။အီရန်နဲ့အစိုးရကြားမှာအာဂရီလိုက်စားမှုနဲ့စီမံခန့်ခွဲမှုအပိုင်းညံ့ဖြစ်တာတွေကြောင့်လည်းအီရန်ပြည်သူတွေဟာအစိုးရအပေါ်မှာစိတ်ပြည့်နေကြတာဖြစ်ပါတယ်
ဗီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဗြိတိန်ကွန်ဆာဗတစ်ပါတီအနေနဲ့လာမယ့်ထွေထွေရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရဖို့အတွက် Brexit EU ကခွဲထွက်ရေးအစီအစဉ်လေးချိုးချံခြွေတာရေးအစီအစဉ်လေးပါတဲ့သူ့ပါတီချင်းချာဇာတန်းကိုဗြိတိန်ဝန်ကြီးချုပ် Boris Johnson ကဒီတနင်္ဂနွေနေ့မှာချပြလိုက်ပါတယ်။အင်အားနည်းတဲ့အစိုးရအဖွဲ့ကိုဇူလိုင်လတုန်းကလွှဲပြောင်းယူခဲ့ပြီး EU ကနေခွဲထွက်ရေးသဘောတူညီချက်ကျလာဖို့ပါလီမန်ထဲမှာအချိန်မြင့်မလုပ်ဆောင်နိုင်ကြတဲ့ကြောင့်လာမယ့်ဒီဇင်ဘာ12ရက်မှာလုပ်မဲ့ရွေးကောက်ပွဲမှာတော့သူ့ပါတီအပြတ်အသတ်အနိုင်ရဖို့ဝန်ကြီးချုပ်ဂျွန်ဆန်ကမျှော်လင့်နေတာပါ၄နှစ်ခွဲအတွင်းတတိယအကြိမ်လုပ်မဲ့ဒီရွေးကောက်ပွဲဟာဗြိတိန်နေနဲ့ EU ကခွဲထွက်ရေး Brexit သဘောတူညီချက်ထွက်လာဖို့တခုတည်းသောနည်းလမ်းအဖြစ်ဗြိတိန်ဝန်ကြီးချုပ်ကယူဆထားတာလည်းဖြစ်ပါတယ် EU ကနေခွဲထွက်ဖို့သတ်မှတ်ရအောက်တိုဘာ31ရက်ကို January 31ရက်နေ့အထိဆိုင်းငံ့ထားလိုက်တဲ့နောက်တော့အခုလိုအစောတည်းရွေးကောက်ပွဲတွေလုပ်ဖို့သူကြေညာခဲ့တာကိုအတိုက်ခံပါတီတွေကလည်းထောက်ခံခဲ့ပါတယ်သူတို့ပါတီအနေနဲ့အာဏာပြန်ယူနိုင်မယ်ဆိုရင်တော့ဒီဇင်ဘာ25ရက်နေ့မတိုင်ခင် Brexit သဘောတူညီချက်ကိုပါလီမန်ကိုထပ်မံတင်ပြမဲတောင်းမယ်လို့ Mr. Johnson ကပြောပါတယ်အခုလာမယ့် Christmas မှာတော့မပြီးမပြတ်နိုင်ဖြစ်နေတဲ့ဒီ Brexit အရှုပ်ဇလန်းကြီးအရှုပ်တော်ပုံကြီးဆုံးသက်နိုင်အောင်သူလှုပ်လို့တယ်ဆိုပြီးတော့လည်းပြောပါတယ်ဒီနေ့တင်ပြတဲ့ပါတီရွေးကောက်ပွဲကြေညာစာတမ်းဟာ Brexit ကိုအဆုံးသတ်အောင်မလုံမရှားဖြစ်နေရတဲ့တိုင်းပြည်လုံးရှေ့တိုးနိုင်အောင်ဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာခရီးသည်တင်လေယာဉ်တစ်စင်းဒီကနေ့ပြတ်ကျခဲ့တာကြောင့်လူ16ယောက်ထဲမှနေသေဆုံးသွားခဲ့ပါတယ်ခရီးသည်တင်လေယာဉ်ဟာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းကဂိုမာမြို့မှာဒီကနေ့ပြတ်ကျခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီလေယာဉ်ဟာဂိုမာမြို့အနီးကလေဆိပ်ကနေစတင်ထွက်ခွာခဲ့ပြီးလူနေရပ်ကွက်ထဲကိုပြတ်ကျခဲ့တာဖြစ်ပါတယ်ကွန်ဂိုနိုင်ငံကပြည်တွင်းလေကြောင်းကုမ္ပဏီတစ်ခုဖြစ်တဲ့ BCB လေကြောင်းလိုင်းကအဲ့ဒီပြတ်ကျသွားတဲ့လေယာဉ်ပေါ်မှာခရီးသည်16ယောက်နဲ့လေယာဉ်ဝန်ထမ်း2ယောက်ပါဝင်လူကေဆေးအဖွဲ့တွေကပြောပါတယ
်ရှေ့အာဖရိကဒေသမှာမိုးကြီးရွာပြီးတော့ရေကြီးမြေပြိုတာတွေဖြစ်တာကြောင့်ကင်ညာနိုင်ငံမှာစနေနေ့ကလူ34ယောက်ထပ်မံတည်ဆုံသွားခဲ့ပါတယ်နိုင်ငံနောက်ပိုင်းကကြီးရွာ300ယောက်မှာမြေပြိုတာကြောင့်29ဦးတည်ဆုံတယ်လို့လည်းကင်ညာပြည်ထောင်ဝန်ကြီးဖရက်ဒ်မာတီယန်ဂီကပြောပါတယ်နောက်5ယောက်ကတော့ကီတာလီနဲ့လော့ဒဝါမြို့နှမြို့ကြားကမျက်နှာစင်းမှာရေကြီးတဲ့အချိန်ကြောင့်သူတို့စီးလာတဲ့ကားရေထဲပါသွားပြီးတည်ဆုံသွားတာဖြစ်တယ်လို့ Westbrook ရိုင်းကော်မရှင်နာမင်းကြီးအပေါ်လိုအခဲလိုကပြောပါတယ်တည်ဆုံသူ12ယောက်ရဲ့ခန္ဓာကိုယ်တွေကိုပြန်ရခဲ့ပြီးတော့အဲ့ဒီထဲက9ဦးဟာကလေးတွေဖြစ်တယ်လို့အိုကဲလို့ကပြောပါတယ် နောက်ထပ်ကလေးနှစ်ယောက်ကိုတော့မြေပြူထားတဲ့အထက်ကနေအသက်ရှင်ရပြန်ဆွဲထုတ်နိုင်ခဲ့ပြီးတော့ဆေးရုံကိုအမြန်ပို့လိုက်တယ်လို့လည်းဆိုပါတယ်နောက်ထပ်အသက်ဆုံးရှုံးမှုပြောင်းတားဆီးဖို့ဆွေးရဌာနအသီးသီးကအရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကိုလွှတ်ထားတယ်လို့လည်းခန်ကြားသမရဦးဟူရူခန်ကြားတက်ကပြောပါတယ်ဒါပေမဲ့လမ်းတွေမှာရေချီးပြီးမြစ်တွေလိုဖြစ်ကုန်ပြီးတော့တရားတွေလည်းရေတိုက်ဆက်ခံရတဲ့အတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်လည်းအဟန့်တားဖြစ်နေပါတယ်ဒီသဘာဝဘေးအန္တရာယ်ရဲ့အတိုင်းအတာပမာဏဘလောက်ရှိမဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြည်ထောင်စုဝန်ကြီးကပြောပါတယ်ခင်ဗျာ
စမောဝနိုင်ငံမှာဝတ်သက်ယောဂကြောင့်ကလေးငယ်22ဦးသေဆုံးခဲ့ပါတယ်။သေဆုံးသူတွေက21ယောက်ဟာအသက်5နှစ်အောက်ဖြစ်တယ်လို့ Reuters သတင်းကပြောပါတယ်။တောင်ပစိဖိတ်သမုဒ္ဒရာကျွန်းနိုင်ငံတစ်ခုဖြစ်တဲ့စမောဝမှာဝတ်သက်ယောဂဖြစ်ပွားသူ2000နီးပါးရှိတဲ့အတွက်အရေးပေါ်အခြေအနေကြေညာထားပြီးတော့အစိုးရအနေနဲ့အားလုံးကိုဝတ်သက်ကာကွယ်ဆေးမထိုးမနေရအစီအစဉ်ချမှတ်ဆောင်ရွက်ပေးနေပါတယ်ရှင
်။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပေးသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာလေးဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းနေတဲ့အထက် EU ဥရောပသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland ကအဓိကသက်သေတူဖြစ်ပါတယ်။သမ္မတထရမ့်ကျန်းသစ္စာကြိမ်ဆုံရေးကော်မတီကို Sondland ကဒေါ်လာ100,000လှူခဲ့ပြီးတဲ့နောက်သံအမတ်ယာရုခန့်အပ်ခဲ့ရတာခံခဲ့ရတာဖြစ်ပါတယ်နိုင်ငံရေးရန်ပုံငွေထည့်ဝင်လှူဒန်းတဲ့လူချမ်းသာတွေကိုတန်မတ်ကြီးယာရုခတ်အတာမျိုးဒီမိုကရက်တွေမှာရော Republican တွေမှာပါလှုပ်လှိရှိကြပေမဲ့ဒီအလေးအကျင့်ကိုကန့်သက်ထိန်းချုပ်ဖို့လိုပြီးလို့လွတ်တော်အမတ်တချို့နဲ့သမ္မတကိုယ်စားလှယ်လောင်းတချို့ကပြောကြပါတယ် VOA တန်တမန်ရေးဆိုင်ရာသတင်းတောက်စန်ဒီစိန်နိုင်ငံခြားရေးဝန်ကြီးဌာနကနေသတင်းပေးပို့ထားတာကိုမတ်သိန်ကီထိုက်ပြောပြမှာပါရှင
်ဥရောပသမ္မတဆိုင်ရာအမေရိကန်တန်မတ်ကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ခန့်အပ်ခဲ့တဲ့ဟိုတယ်လုပ်ငန်းရှင်တကြွယ် Gordon Sondland ကိုလွှတ်တော်ကြားနာမှုအပေါ်တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေအာရုံစိုက်ခဲ့ကြပါတယ်။လူတိုင်းလိုချင်နေတဲ့ဒီဟာရူးကိုသမ္မတထရမ့်က Sondland ကိုမှဘာကြောင့်ပေးခဲ့ရသလဲဆိုတဲ့အပေါ်လွှတ်တော်အမတ်တချို့ကအလေးထားမေးမြန်းကြပါတယ်။ Democrat လွှတ်တော်အမတ် Eric Swalwell ကအခုလိုပြောပါတယ်
You donated $1 million to his
သမရရဲ့ကျန်းသစ္စာကြိမ်ဆိုရေးကော်မတီကိုဒေါ်လာတသန်းလှူခဲ့တယ်ဟုတ်ပါသလား
EU ဆိုင်ရာအမေရိကန်သံမတ်ကြီး Gordon Sondland ကအခုလိုတုံ့ပြန်ပါတယ
် I bought a
ကျန်းသစ္စာကြိမ်ဆိုပွဲအတွက် VIV လက်မှတ်တစ်စောင်ဝယ်ခဲ့တာပ
ါ Democrat လွှတ်တော်မှာ Eric Swalwell ကအခုလိုပြန်မေးပါတယ
် That's a lot of money isn't it
ဒီပတ်စံတွေကတိတ်များတယ်မဟုတ်လား
EU ဆိုင်ရာအမေရိကန်သံမတ်ကြီးကလည်းအခုလိုတုံ့ပြန်ပါတယ
် It's a lot of money
ဒီပတ်စံတွေကတိတ်များပါတယ
်နိုင်ငံရေးရှင်ပုံငွေထဲ့ဝင်လှူဒန်းသူတွေကိုတန်မတ်ကြီးတွေအဖြစ်ခန့်အပ်တဲ့အလေးအထားအဆုံးသတ်သွားရေးကူညီကြပါလို့ဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဲလစ်ဘက်ဝါရန်က MSNBC နဲ့ Washington Post တို့ပူးတွဲကမ္ကဋ္ဌပြုလုပ်တဲ့စကားစစ်ထိုးပွဲမှာသူမရဲ့ပြိုင်ဘက်တွေကိုတိုက်တွန်းသွားပါတယ
် How did Ambassador Sondland get there?
တန်မတ်ကြီး Sondland အဲ့ဒီယာရုကိုဘယ်လိုရခဲ့ပါသလဲဒေါ်လာတသန်းထည့်ဝင်ဖို့ချက်လက်မှတ်မှာလက်မှတ်ထိုးခဲ့တာကလွဲလို့ဘာအရေးချင်းမှရှိတဲ့သူမဟုတ်ပါဘူးဒီကိစ္စဟာဆိုရင်အမေရိကန်အစိုးရမှဘာတွေဖြစ်နေတယ်ဆိုတာကိုပြသနေတာပါအာဂရီလိုက်စားမှုအမေရိကန်အစိုးရရဲ့ပါဝင်နိုင်ရေးပတ်စံပေးဝယ်ယူနိုင်တာကိုပြသနေတာပ
ါဒီလုပ်ရက်တွေကိုကန့်သတ်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှကျွမ်းကျင်ဝန်ထမ်းတွေပို့ပြီးအားကောင်းစေမယ့်ဥပဒေတရက်ကိုလွှတ်တော်အမတ်အမီဘီရာကအဆိုပြုပါတယ်
Historically 30% of ambassadorships are political appointees.
စင်လာရကတော့တမကြီးတွေရဲ့30%ခန့်ကိုနိုင်ငံရေးရခန့်အပ်ပြီး80%ခန့်ကဝါရင့်အစိုးရဝန်ထမ်းတွေဖြစ်ပါတယ်။ဒီဟာကိုကန့်သက်ချက်ဖြင့်သတ်မှတ်ထားတာပါ။အခုချိန်မှာတော့တမတော်တွေအပေါ်မှာအများကြီးမကန့်သက်လို့ပါဘူး။ဒီအရေးအတွက်သတ်မှတ်ချက်တဲ့ကြော်လွန်ခန့်အပ်ဖို့လိုအပ်တဲ့အကြောင်းပြချက်တွေရှိလာရင်သူတို့အနေနဲ့နိုင်ငံရေးရကော်မတီနှမမို့လဲအထက်လူတော်နိုင်ငံရေးရကော်မတီထံကိုလာနိုင်ပါတယ်။ဒါပေမဲ့ကျွမ်းကျင်ဝန်ထမ်းတွေကိုအလေးထားဖို့တော့အရေးကြီးတယ်လို့ထင်ပါတယ်
။တမရကိုတရားစွဲဆိုရေးစုံစမ်းမှုလွှတ်တော်ကြားနာပွဲမှာထွက်ဆိုကြတဲ့တခြားဝါရင်တန်တမန်တချို့နဲ့တန်မတ်ကြီးဆောင်းလန်းကိုနှိုင်းရှင်ပြီးလဲလွှတ်တော်မှဗီရာကအခုလိုပြောပါတယ
်။ What specific diplomatic skills does he bring to the table?
သူအနေနဲ့ဘယ်လိုထူးခြားတဲ့တန်တမန်စွမ်းရည်မျိုးကြားနာပွဲကိုယူလာပါသလဲ။ဒီနေ့မှာဖော်ပြနေကြတဲ့တခြားသူတွေနဲ့ရှင်းကြည့်ပါ။တန်မတ်ကြီးဘူးတီလာသမ္မတကြီး George Kent နဲ့သမ္မတကြီး Marie Yovanovitch သူတို့ဟာကျွမ်းကျင်ဝန်ထမ်းတွေပါသူတို့ကအဆင့်ဆင့်တက်လာကြပြီးနိုင်ငံအတွက်အမှုထမ်းနေကြသူတွေပါ
ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းမာရီယာရိုဗန်နိုဗစ်ချ်ကတော့ပြည်ပမှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တန်တမန်တွေကိုပံ့ပိုးပေးကြဖို့အလေးအနက်ပန်ကြားသွားပါတယ
် Ambassadors are the symbol of the United States abroad. They are the personal representative of the president.
ဒီပကသံအမတ်ကြီးတွေဟာအမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်တွေပါသမရရဲ့ကိုယ်စားလှယ်တွေဖြစ်ပြီးအမေရိကန်မူဝါဒတွေကိုအားပေးမြင့်တင်ရေးမှာလုပ်ပိုင်ခွင့်အပြည့်အဝနဲ့အမြဲပြောဆိုဆောင်ရွက်ရမှာဖြစ်ပါတယ်။ကျမတို့ကိုယ်စားလှယ်အကြီးအကဲမှာဘာလုပ်ပိုင်ခွင့်မှမရှိဘူးဆိုရင်အမေရိကန်ပြည်ထောင်စုအတွက်အရေးကြီးတဲ့အမျိုးသားလုံခြုံရေးဆိုင်ရာအကျိုးစီးပွားကိုကာကွယ်ရေးထိထိရောက်ရောက်ဆောင်ရွက်နိုင်စွမ်းကိုကန့်သတ်လိုက်တာဖြစ်ပါတယ်
။တန်တမာလုံးသက်33နှစ်ရှိပြီဖြစ်တဲ့ယူဗန်နိုဗစ်ကိုယူကရိန်းဆိုင်ရာအမေရိကန်သံမတ်ကြီးအဖြစ်ကနေပြီးခဲ့တဲ့မေလကပြန်လည်ခေါ်ယူထတာဖြစ်ပါတယ်။သူမအနေနဲ့အမှားယွင်းလုပ်ထတာမရှိဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနကယူဆပေမဲ့လည်းသမရရဲ့ပန်ကြားချက်အရသံမတ်ကြီးအဖြစ်ကနေသူမကိုပြန်လည်ခေါ်ယူထတာဖြစ်ပါတယ်ရှင်
။မတ်သင်ကြီးထိုက်ပြောပြသွားတာပါရှင်။အခုတခါတော့ချီလီနိုင်ငံဘက်ကိုအလှည့်ပေးချင်ပါတယ်။ချီလီနိုင်ငံကလမ်းတွေပေါ်မှာတင့်ကားတွေရောက်နေတာ၊ဘိုလီဗီးယားသမ္မတအီဗိုမိုရာလက်စ်နှုတ်ထွက်သွားတာ၊အီကွေဒေါနိုင်ငံမှာထိတ်တန့်ရင်ဆိုင်မှုတွေဖြစ်နေတာ၊စတဲ့လက်တင်အမေရိကနိုင်ငံတချို့ကနိုင်ငံရေးမချိန်သက်မှုတွေပြီးခဲ့တဲ့သတင်းပတ်တွင်မှဖြစ်ပွားခဲ့ပါတယ်။ဒါတွေအားလုံးဘာလို့တစ်ချိန်တည်းမှာဖြစ်နေရသလဲဆိုတာကို VOA သတင်းတောက်ခရစ်စတီနာကိုင်စီရိုစမစ်သတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကပြောပြမှာပါရှင်။
ညရည်ရုံဘုံမီးခိုးငွေတွေအော်တန်တွေဒိုင်းတွေကြောက်ခဲတွေနဲ့ညနေဖုံးဝက်ဆန္ဒပြသူပုံရိပ်တွေဟာတောင်အမေရိကတိုက်နိုင်ငံတွေကလူထောင်ပေါင်းများစွာရဲ့ဆန္ဒပြပွဲတွေကနေထွက်ပေါ်လာနေတာပါလက်ရှိမှာတော့လူဒါဇင်ပေါင်းများစွာအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်တေချေခဲ့ရပြီးပါပြီအီကွေဒေါနိုင်ငံမှာအစိုးရကဓာတ်ဆီဆေးကိုရှော့မပေးတော့ဘူးလို့ကြေညာခဲ့ပြီးချိန်မှာအစအဦးဆုံးအကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါအဲ့ဒီနောက်ရက်အနည်းငယ်အကြာမှာတော့ချီလီနိုင်ငံမှာဒေါသထွက်နေတဲ့ဆန္ဒပြကျောင်းသားတွေနဲ့ရဲတွေအကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။တမရဆဘက်ရှန်ပနဲရာကယထာစီကကိုပီဆို30နှင့်လိုက်တဲ့အတွက်ဆင်းရဲချမ်းသာဝင်ငွေကွာဟမှုအပေါ်အကြောင်းပြုပြီးဆန္ဒပြပွဲတွေဖြစ်သွားခဲ့တာပါ။အိနီချင်းဘိုလီးဗီးယားနိုင်ငံမှာတော့ရွေးကောက်ပွဲမဲမတမာမှုတွေတမရအီဗိုမိုရဲလက်စ်ကလုပ်ခဲ့တယ်ဆိုပြီးဆွဆွဲပြီးနိုင်ငံသားတွေကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။သမရတတန်73နှစ်ကြာထမ်းဆောင်ခဲ့ပြီးမှာတော့ Morales နှုတ်ထွက်သွားပြီးသူဟာဖိအားပေးခံရတယ်လို့ယူဆရပါတယ်။သူယာရုကနှုတ်ထွက်ပြီးတိုင်းပြည်ကထွက်ပြေးသွားခဲ့ပေမဲ့လည်းသူ့ကိုထောက်ခံသူတွေကပြန်လာဖို့ဆန္ဒတွေပြနေကြတဲ့အတွက်အကြမ်းဖက်မှုတွေအဓိကယုံနေဖြစ်ပွားခဲ့ပါတယ်။တောင်အမေရိကတိုက်နိုင်ငံတစ်ခုချင်းစီကထူးခြားပြီးတီးတန့်ဖြစ်ပေမဲ့လည်းဒီဆန္ဒပြမှုတွေအလုံးဟာနှစ်ကာလတာရှည်ပြီးဖြစ်တဲ့ဝင်ငွေမညီမျှမှုတွေစင်းရဲမွဲတေမှုတွေနဲ့အကျင့်ပြတ်ခြားစားမှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာမှာမြေဖြားခံတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဘောဂဗေဒပညာရှင်အိုက်ဇက်ကိုဟန်က
We have a situation that is a slowdown in economic conditions because of the falling commodity prices derived from the slowdown.
ကျွန်တော်စီးပွားရေးနဲ့နှိကွေသွားတာမျိုးရှိပါတယ်။ဘာလို့လဲဆိုတော့တရုတ်ပြည်ကစီးပွားရေးနှိကွေသွားပြီးကွန်ပျူတာစီးနှုန်းတွေကျဆင်းကုန်လို့ဒါတွေကိုဖြစ်စေတဲ့အကြောင်းရင်းကနေလည်းရှိနေပါတယ်
။ကြံတဲနေတဲ့အချိန်မှာပြဿနာအသေးလေးတွေကလည်းအကြီးကြီးဖြစ်လာနိုင်တယ်လို့ကိုဟန်ကပြောပါတယ်။ခြေလိမ်မှာဆိုရင်ဆန္ဒပြမှုတွေကိုဖြစ်စေတဲ့မီးတောက်ကလေးကယထာကနည်းနည်းလေးညှင့်လိုက်တာပါ။ပီဆို30လောက်ကလေးဈေးတက်သွားတာမဟုတ်ဘဲနှစ်30ကြာခံစားခဲ့ရတဲ့မညီမျှမှုတွေတိုးတက်ဖို့အခွင့်အရေးမရှိတဲ့ပုဂ္ဂလိကပိုင်ပြူရေးစီးပွားရေးအခြေအနေတွေကြောင့်လမ်းပေါ်ထွက်လာကြတာပါ။
Chile had a very good situation and one of the reasons why
Chile နိုင်ငံကအခြေအနေအရင်ကောင်းနေခဲ့တာပါစီးပွားရေးကောင်းနေတဲ့အချိန်တုန်းကအရင်ရှင်စီးပွားရေးစနစ်ကိုလူတွေကြိုက်ပါတယ်အခုတော့သူတို့အဓိကနိုင်ငံခြားပို့ကုန်ဖြစ်တဲ့ကျင်းနေစီကျသွားပါတယ်လူတွေကဒါအောင်မေ့သွားတာပါ Chile နိုင်ငံရဲ့ကိစ္စမှာဆိုကွန်ပျူတာတင်ပို့မှုပေါ်မှာမိခိုနေရတာပ
ါ Latin America ဒေသမှာအကျင့်ပြတ်ခြားစားမှုတွေကလည်းအထွေထွေမကျေနပ်မှုကြီးအဖြစ်အဓိကပါဝင်နေတာပါ Chile နိုင်ငံသား54ရာခိုင်နှုန်းကပြီးခဲ့တဲ့12လအတွင်းအကျင့်ပြတ်ခြားစားမှုတွေတိုးလာတယ်လို့ထင်ကြောင်းဝင်လင်းမြင်သာမှုရှိရေးနိုင်ငံတကာအဖွဲ့ကြီးကထုတ်ပြန်ထားပါတယ်။ဒါကြောင့်လက်တင်အမေရိကနိုင်ငံသားတွေအနေနဲ့အကျင့်ပြတ်ခြားစားမှုတွေကိုတိုက်ဖြတ်ဖို့သူတို့အစိုးရတွေကိုတောင်းဆိုကြမှာဖြစ်ကြောင်းကျွမ်းကျင်သူတွေကခံမှန်းပါတယ်။ Atlantic Council ကမာရီယာဖာနန်ဒက်စ်ပရက်စ်က
And so citizens are feeling empowered. They want
နိုင်ငံသားတွေကလုံနိုင်တယ်လို့ခံစားနေရပါတယ်။သူတို့ဟာနိုင်ငံရေးသမားတွေလုံသမျှကိုအစိုးရတွေအနေနဲ့အရေးယူတုံ့ပြန်စေခြင်းပြီးအုပ်ချုပ်သူလူတန်းစားကအရေးယူခရတာကလွတ်ကင်းနေတာကိုလည်းစိတ်ကုန်နေကြပါပြီ
။လက်တင်အမေရိကအရေးကျွမ်းကျင်သူတွေကတော့အကျဉ်ပြတ်ချစားမှုတွေ၊ဆင်းရဲမွဲတေမှုနဲ့ဆင်းရဲချမ်းသာကွာဟတာတွေဟာပျောက်ကွယ်သွားမှာမဟုတ်ပဲကြမ်းတမ်းတဲ့ဆန္ဒပြမှုတွေဟာနှစ်သိကူးချိန်အထိဆက်လက်ဖြစ်ပွားနေမယ်လို့ခန့်မှန်းပါတယ်ခင်ဗျာ
။ကိုငိမ့်ချန်ပြောပြသွားတာပါရှင်။အခုတခါတော့ကမ္ဘာစံချိန်တင်လေထဲဝဲပြန်ခဲ့တဲ့တမဏိလူသားဘက်ကိုကြည့်ကြရအောင်ပါ။ရုပ်ရှင်ထဲကမဟုတ်ဘဲတကယ့် Iron Man တမဏိလူသားတူကတော့ Jet Engine ဝတ်စုံကိုဝတ်ပြီးလေထဲမှာဝဲပြန်ပြခဲ့တဲ့ဘရစ်တစ်ရှားလူမျိုး Richard Browning ဖြစ်ပါတယ်။ဒီတစ်ခါဗြိတိန်နိုင်ငံကကမ်းခြေတစ်ခုအနားသူကမြန်နှုံးမြင့်လေထဲဝဲပြန်ပြခဲ့တာမှာ Guinness ကမ္ဘာစံချိန်တင်သွားခဲ့ပါတယ်။ AP နဲ့ Writer သတင်းတွေပေါ်မှာအခြေခံပြီးတော့ကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။ Thank you. 1 2 3
Yeah!
Thank you.
ဗြိတိန်နိုင်ငံတောင်ပိုင်းဘရိုက်တန်ကမ်းခြေနားကပင်လယ်ကမ်းတစ်လျှောက်မှာ Richard Browning တယောက် Jet Engine ဝတ်စုံဝတ်စင်လို့Marvel American လူစွမ်းကောင်းတမတိလူသား Iron Man တယောက်လိုဝေရင်တဲ့ပြန်ဝဲပြသခဲ့ပါတယ် Guinness ကဘာစံချိန်မှတ်တမ်းလေးဖြစ်တဲ့ November 14ရက်နေ့မှာအခုလိုပြန်တမ်းပြခဲ့တာဟာဒီတစ်ခေါက်တော့တနာယီမိုင်86.35မိုင်အထိရောက်ပြန်တမ်းနိုင်ခဲ့ပါတယ်
So in any number of the 90 or so events in 30 countries we've done in the last 2 years at some of them I've set speeds well over 50 miles an hour in testing
ငွေနှစ်နှစ်ကနိုင်ငံပေါင်း30ကျော်မှာကျွန်တော်ဒီလိုပြန်တန်းခဲ့တာတချို့အချိန်တွေမှာတနာယီမိုင်90ဒေါ်တော်လေးကျော်တဲ့အထိပြန်နိုင်ခဲ့ပါတယ်အစမ်းပြန်ချိန်မှာတော့85မိုင်အထိပြန်နိုင်ခဲ့တာပါဒါကိုကျွန်တော်ကဒီနေရာမှာသက်သေပြဖို့တော်တော်လေးမျှော်လင့်ထားခဲ့တာအခုတော့85မိုင်အထိပြန်နိုင်တော့ကျွန်တော်အယံပျော်ပါတယ်
Browning ဟာ Britain နိုင်ငံသားစွန့်ဦးတီထွင်လုပ်ငန်းရှင်တဦးလည်းဖြစ်ပါတယ်။ Salisbury အခြေစိုက် Gravity Industries ကိုတည်ထောင်ခဲ့သူပါ။သူဝတ်ထားတဲ့ဝက်ဆိုက်ရဲ့နောက်ကျောနဲ့အင်ဂျင်လက်မောင်းမှာအသေးစား Jet Engine ငါးလုံးတပ်ဆင်ထားပါတယ်။သူကနောက်တစ်ခါတိတက်ပိုမြန်မြန်ပြန်ပြနိုင်ဖို့ကြိုးစားကျင်နေတာပါ
။ We know that we can set a much higher speed. We are only scraping the surface. I've only got one very small wing.We've experimented with upper body wings.
ကျွန်တော်တို့အများကြီးပုံမြန်တဲ့အရှိန်နဲ့ပြန်နိုင်မယ်ဆိုတာသိတယ်။အခုကျွန်တော်မှတောင်ပံအသေးတစ်ဖက်ပဲရှိတာလေ။ခန္ဓာကိုယ်အပေါ်မှာတောင်ပံတွေတက်ပြီးတော့လေကျွန်တော်တို့စမ်းပြန်ကြည့်ပြီးပြီ။ကျွန်တော်တို့မှရှိတဲ့မြင်းကောင်ကြီးတစ်ထောင်အားလောက်နဲ့ပြန်မယ်ဆိုရင်ပုံမြန်သွားလိမ့်မယ်။ဒါကြောင့်နောက်တစ်ချိန်မှာတော့ပုံမြန်အောင်ပြန်နိုင်ပါလိမ့်မယ်
။ Guinness ကမ္ဘာစံချိန်မှတ်တမ်းကအယ်ဒီတာချုပ်ကတော့ Craig Glande ဖြစ်ပြီး Guinness ကမ္ဘာစံချိန်မှတ်တမ်းနေ့မှာ Brownie စံချိန်တင်နိုင်ခဲ့တာကိုဝမ်းသာမဆုံးဖြစ်လို့နေပါတယ်။
So we've just seen Richard Browning make two very successful and both valid attempts at their fastest speed in a jet suit. He had to beat his own record of 32 miles.
Jet engine will be အမြန်ဆုံးအချိန်နဲ့ Richard Browning ဟာနှစ်ကြိမ်တိုင်တိုင်ပြန်ပြခဲ့တာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်။သူတင်ထားတဲ့စံချိန်ဖြစ်တဲ့တနာရီ32မိုင်နှုန်းကိုသူပြန်ပြီးချိုးခဲ့တာပါ။ဒုတိယအချိန်မှာတော့အချိန်ကတနာရီ 58.36 မိုင်အထိရောက်သွားခဲ့ပါတယ်။Guinness မှာတင်ထားတဲ့စံချိန်နဲ့ဆင်းဆင်းကြီးပဲကျော်သွားခဲ့ပါတယ်။ Guinness ကမ္ဘာစံချိန်တင်မှတ်တမ်းနေ့ကိုအခုလိုဆင်နွှဲလိုက်နိုင်တာအရန်ကောင်းပါတယ်
။တကယ်တော့ Browning အခုလိုဝေဟင်မှာလူစွမ်းကောင်းတမတိလူသားတယောက်လိုပြန်တမ်းနိုင်ရေးမှာအသုံးပြုတဲ့စက်ကရီယာတွေချုံရင်းချက်ရှိနိုင်တာကိုလည်းလက်လူရှုထားလို့မရပါဘူး
။ You can never, you know, discount the possibility of having a technical problem, so I'm really very pleased that we've delivered what we've done and that is
နိပညာဆိုင်ရာအခက်အခဲနဲ့ပြဿနာတွေဖြစ်လာနိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့ short တွေ့ထားလို့မရပါဘူး။ဒါကြောင့်အခုလိုကျွန်တော်တို့မှရှိထားတဲ့စက်ကရီယာတွေနဲ့အောင်မြင်မြင်ဖြစ်မြောက်အောင်ပြန်တန်းနိုင်ခဲ့တာတိတ်ကိုဝမ်းသာစရာကောင်းပါတယ်
။ Browning ရဲ့အဆိုအရကမ္ဘာအနှံ့မှာရှိတဲ့ကလေးတွေဟာ November 14ရက်နေ့မှာကြာရောက်တဲ့ Guinness ကမ္ဘာစံချိန်မှတ်တမ်းနေ့မှာအိမ်ပြင်ကိုထွက်ပြီးအရင်ကလူတွေတကားမှမလုပ်ဖူးသေးတဲ့တီထွင်ဖန်တီးမှုတွေကိုတခြားလူတွေသိအောင်လုပ်ပြလေးရှိတယ်လို့ဆိုပါတယ်။ဒါကြောင့်အခုလို Guinness ကမ္ဘာစံချိန်တင်မှတ်တမ်းနေ့မှာသူဒီလိုစံချိန်တင်ပြန်တန်းပြသနိုင်ခဲ့လို့တိတ်ကိုပျော်ရွှင်အားရမိကြောင်းလဲပြောကြားသွားကြောင်းပါခင်ဗျာ။
ကိုရဲမင်းထွန်းပြပြသွားတာပါရှင်။အခုရွှေတရီကနယ်မြေဘက်ကနေပြီးထိုင်းနိုင်ငံထဲကိုဝင်လာနေတဲ့မူရစ်စိတ်ကြွဆေးတွေကိုဖမ်းဆီးရမိတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။ထိုင်းမြန်မာနဲ့လာအိုသုံးနိုင်ငံနယ်ချင်းထိစပ်နေတဲ့ရွှေတရီကဒေသကနေဝင်လာတဲ့ထိုင်းဘတ်ငွေတန်400ကာလတန်ဖိုးရှိတဲ့စိတ်ကြွဆေးပြား2တန်းကျော်ကိုထိုင်းနိုင်ငံတောင်ပိုင်း နာရာတီဝခရိုင်မှာဒီအပိုင်းတွင်ဖမ်းဆီးရမိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ကုန်တင်ကားအပြည့်တင်လာတဲ့အဝတ်အစားဟောင်းဗေဒုတ်တွေထဲမှာဖွက်ပြီးတော့တည်လာခဲ့တာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝမြို့စူရိယပရာဒစ်လမ်းရဲ့ဗေဒုတ်ကိုယ်တော်တလုံးအတွင်းကိုသတင်းအရနယ်မြေရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေခဲ့ကြတာပါ။မကြသေးရင်ကမှကုန်တင်ကားနဲ့တည်လာပြီးကိုယ်တော်အတွင်းပို့လာတဲ့အဝိစာအဟောင်းတဲ့ဗီဒုတ်ပေါင်း43ထုပ်အတွင်းမှာဖွက်တယ်လာတဲ့ WY စိတ်ကြွဈေးပြား2တန်းကျော်ကိုထိုင်းရနာပိုင်းတွေကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အခုဖမ်းဆီးနိုင်ခဲ့တဲ့စိတ်ကြွဈေးပြားတွေဟာထိုင်းမြောက်ပိုင်းကမူရခိုင်ကအဓိကပို့နေတဲ့လမ်းကြောင်းဖြစ်ပြီးဗီဒုတ်ကုန်တွေနဲ့အတူဖွက်ယူတည်ဆောင်နေကြတာဖြစ်တယ်ဆိုပြီးနာရာတီဝခရိုင်ရဲတပ်ဖွဲ့မှကြည်ရဝတ်ဖယုံထံကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
ရွှေတရီကန်ဒေတာဘက်ကမူရခိုင်ကအခုလိုလုပ်နေတာကြာပါပြီကျွန်တော်တို့သတင်းရထားပါတယ်အခုကျမှအဝိထုတ်တွေထဲမှာထည့်လာတာကိုဖော်ထုတ်ဖမ်းမိတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါအခုလိုမျိုးအဝိအထည်ဟောင်းဗေဒုတ်တွေထဲမှာဖွက်တယ်လာတဲ့မူရခိုင်ဟာထိုင်းမြန်မာလာအိုသုံးနိုင်ငံထိစပ်နေတဲ့ရွှေတရီကန်ဒေတာကမူရမှောင်ကိုသမားတွေဖြစ်တယ်လို့လဲနာရာတီဝခရိုင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မူရခိုင်ကတရားခံတွေကိုဖမ်းဆီးနိုင်ဖို့အတွက်ဆက်လက်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်ကိုတော့ထိုင်းအစိုးရကမူရစေဝါတိုက်ဖြတ်ရေးအဓိကနယ်မြေဖြစ်သတ်မှတ်ပြီးမူရစေဝါတွေကိုတိုက်ဖြတ်နေပေမဲ့ချင်းရိုင်ခရိုင်ကနေဤမျိုးမျိုးနဲ့ထိုင်းတောင်ပိုင်းထိုင်းအလယ်ပိုင်းဒီဒေသတွေကိုဝင်ရောက်လာနေတာကြောင့်နေ့စဉ်မူရစေဝါနှိမ့်နှင်းရေးစစ်ဆင်ရေးတွေလုပ်ပြီးဖမ်းဆီးနေကြပါတယ်ရှင်။
မအေးအေးမှပြပြသွားတာပါရှင်။နောက်နှစ်နိုင်ကြမှထုတ်လွှင့်မဲ့ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ရမှာပါ။လိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်ပါတယ်ရှင်။ခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပါမယ်ရှင်။
ဟောင်ကောင်မှာတော့ဒီသံတော်ရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပခဲ့ပြီးတော့ဟောင်ကောင်ပြည်သူတွေလည်းစံချိန်တင်လောက်အောင်မဲပေးခဲ့ကြပါတယ်။ဟောင်ကောင်ဒေသခံတွေဟာမဲပေးဖို့အတွက်မဲယုံတွေအပြင်ဘက်မှာလူရန်ရှိကြီးတန်းစီခဲ့ကြပြီးတော့မဲပေးတဲ့သူလည်းများတာကြောင့်အတော်များများဟာမဲပေးဖို့အတွက်တနအီလောက်အထိကိုစောင့်ခဲ့ရပါတယ်။ဒီခရိုင်ရွေးကောက်ပွဲတွေမှာဟောင်ကောင်ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့သူတွေအနေနဲ့ဥရီပြုနိုင်တဲ့အခွင့်အာဏာတော့ရမှာမဟုတ်ပေမဲ့လည်းဒီရွေးကောက်ပွဲဟာပြီးခဲ့တဲ့ဇွန်လကဟောင်ကောင်မှာအစိုးရကိုစန့်ကျင်ဆန္ဒပြပွဲတွေဖြစ်ချိန်ကစပြီးတော့ဟောင်ကောင်ပြည်သူတွေအနေနဲ့ပထမဆုံးအကြိမ်မဲပေးရတာလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာမဲပေးဖို့အတွက်စီရင်ပေးပြီးတော့မှတ်ပုံတင်ထားတဲ့သူဟာ4.3%နဲ့အများဆုံးစံချိန်တင်ထားပြီးတော့မဲပေးတဲ့သူအရေအတွက်ဟာလည်းစံချိန်တင်ဖို့ရှိနေပါတယ်။ဟောင်ကောင်အစိုးရရဲ့တရားဝင်စီရင်ရတော့မဲပေးတဲ့သူတွေအရေအတွက်များလွန်းတာကြောင့်ဒီနေ့နေ့လယ်ပိုင်းမှာကလေးကမဲပေးတဲ့သူအရေအတွက်ဟာပြီးခဲ့တဲ့2015ခရိုင်ရွေးကောက်ပွဲထက်ကိုပိုပြီးတော့များသွားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။ကမ္ဘာကောင်းဆောင်တွေအနေနဲ့အမှုမြူလက်နက်တွေနဲ့စီးရီခေကာလာအယူအဆတွေကိုဆွလွန်ကြဖို့ပုံရဟမင်းကြီး Francis ကဒီနေ့တောင်းဆိုလိုက်ပါတယ်ပုံရဟမင်းကြီး Francis ဟာဂျပန်နိုင်ငံကိုရောက်ရှိနေပြီးတော့ဒီကနေ့မှာတော့ဒုတိယကမ္ဘာစစ်တွင်းကအမှုမြူဘုံကျဲတာကိုခံလိုက်ရတဲ့နာဂါဆာကီနဲ့ဟီရိုရှိမာမြို့တွေကိုတွားရောက်ခဲ့ပြီးတော့အဲ့လိုပြောကြခဲ့တာပါဒါအပြင်နျူကလ িয়ার လက်နက်တွေအစုလိုက်အပြုံလိုက်စုထားခြင်းအပြင်လုံခြုံရေးကိုရော့ကျစေပြီးတော့ငွေကြေးတွေဖြုန်းပြီးပြလိုက်တာဖြစ်သလိုလူသားစုပေါ်မှာလည်းချိန်ကြောက်တာဖြစ်တယ်ဆိုပြီးတော့ပုံရဟန်းမင်းကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်အခုညနေစီစဉ်ထုတ်လုပ်ရေးမှုကမတ်မြသစဉ်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့ TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင် VOA သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.